ရုံညာဒုက္ခတွေတွေကိုလူမနေတဲ့ကျွန်းငယ်လေးတစ်ခုကိုရွှေ့ပြောင်းမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစည်းအဝေးကိုပြန်လည်သုံးသပ်ဖို့နယူးယောက်ခြေဆိုင် Human Rights Watch အဖွဲ့ကဩဂုတ်လ9ရက်နေ့မှာဆမ်မက်နာ68မျက်နှာပါစီရင်ခံစာတစောင်ထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့အခုလိုလုပ်ရကြောင်းဒုက္ခတွေအတွက်စိုးရင်ရတယ်လို့ဆိုပါတယ်ဒီကြောင်းဒေါက်ကင်မြတ်သက်ကပြောပြပါပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဒုနိုင်ငံမဟုတ်ဘူး။မြန်မာနိုင်ငံကရုံညာဒုက္ခတွေရဲ့အတိတ်ဒုက္ခဆိုတဲ့အစီရင်ခံစာတစောင်ကို Human Rights Watch အဖွဲ့ကတနင်္လာနေ့မှာထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံကဒီမနစ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်မှာရှိနေပြီးအရင်ဒုက္ခတွေနဲ့ပေါင်းရင်ရိုဟင်ဂျာ1သန်းလောက်ရှိနေတာမို့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခတွေရဲ့အကြီးလေးတွေဝန်ကုန်ထမ်းနေရကြောင်းဒီထဲမှာကောက်ဆက်ပဇာမှာရှိတဲ့ဒုက္ခတွေ2သိန်းကျော်ရဲက4ထောင်ကျော်ဟာရေကြီးမြေပြိုမှုအန္တရာယ်နဲ့ရင်ဆိုင်နေရပြီးတိတ်ကိုဆိုးရတဲ့နေရာက2000လောက်ကိုသာဘေးလွတ်ရာနေရာကိုရွှေ့ပြောင်းပေးနိုင်ကြောင်းနဲ့ဒုက္ခတွေစခန်းတွေဟာကျဉ်းနေနေပြီးကျမ်းမာရေးအရာအခြေအနေမကောင်းတယ်လို့မိဘအန်ဒီရဲ့လင်းမှုဆိုင်ရာအကျန်းဖက်မှုအန်ဒီရဲ့ဘီကိုပါရင်ဆိုင်နေရတယ်လို့အစီအစဉ်ဆံမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခတွေစကန်တချို့မှာရှိတဲ့ဒုက္ခတွေတွေကတပ်ပင်းလောက်ကိုဒီရေရောတွေမြစ်တွေဖုံးနေတဲ့ဗဆန်ချာကျွန်းကိုပို့ဖို့အတွက်အစီအစဉ်တွေလုပ်နေပါတယ်။ဒါကြောင့်ရိုဟင်ဂျာဒုက္ခတွေရဲ့အသက်အန္တရာယ်အတွက်တိတ်ကိုစိုးရိမ်နေလို့ Human Rights Watch အဖွဲ့ပြောခွင့်ရMeenakshi Ganguly ga VOA ko pyo bare.
The island that is considered by the Bangladesh authorities is called Pashmchar. It is actually a silk band.
Bangladesh ana bain ni tma thare jung ga Pashmchar phit bare. Ai jung ga de kero nong ni ne te ne chao tha da ba. Lu ne ne 20 lok ga ai jung naw shi ke ba mu. Vietnam mi ga nong gwe la su bi ai ma akhu lu jung phit la da ba.ဘင်္ဂလားပင်လယ်အော်ဟာဒီရေလှိုင်းတွေတိတ်ကြီးပါလေ။ဒါကြောင့်ဒီကျွန်းမှာနေထိုင်ကြသူတွေဟာဒီရေလှိုင်းလုံးကြီးတွေတက်လာရင်ပါသွားမှာစိုးရိမ်ရပါလေ။မုန်တိုင်းကလည်းခံရမှာပါ။ဒါကြောင့်ရိုဟင်ဂျာတွေကိုဒီကျွန်းကိုပြောင်းရွှေ့ထားမယ်ဆိုရင်စိတ်ကိုအန္တရာယ်ကြီးတဲ့အတွက်ကြောင့်ကျမတို့ကစိုးရိမ်နေခြင်းဖြစ်ပါလေ
။လက်ရှိဒုက္ခတွေစခန်းတွေမှာလူဦးရေတိတ်များနေတာမို့စက်တင်ဘာလကစပြီးရွှေ့ပြောင်းပေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပြီးအခုခါမှာဖာဆန်ချာကျွန်းကိုဒုက္ခတဲ့တသိန်းလောက်ပို့နိုင်လို့နေစရာတွေဆောက်လုပ်နေတယ်လို့လဲ Human Rights Watch အဖွဲ့ကပြောပါတယ်
။ The Bangladesh has been the Bangladesh authorities have said to us that Bangladesh construction is going on. They're building shelters.
Bangladesh ကျွန်းပေါ်မှာဆောက်လုပ်ရေးတွေစနေပါပြီ။ Bangladesh ရှိတဲ့နေ့တရုတ်ကယာယီတဲ့ကိုဆန်တွေအိမ်တွေဆောက်နေပြီးကျွန်းရဲ့ကမ်းပါးကိုလည်းပိုခန့်ခန့်အောင်လုပ်နေပါတယ်။ဒီတက်လာရင်ခံနိုင်ရေးရှိအောင်လို့ပါ။ဒါတွေအားလုံးဟာ BND ရဲ့ကြင်အောင်လုပ်နေတယ်လို့ဆိုရပေမဲ့ဒါတွေကိုပြန်စီစစ်ဖို့လိုအပ်ပါလေ။ဒီကျွန်းမှာဝင်းစာရှာနိုင်ဖို့မလွယ်သလိုလူတွေပဲလွတ်လပ်စွာသွားလာခွင့်ရှိကြမှာမဟုတ်ပါဘူး။ဒါကြောင့်သူတို့တွေဘယ်လိုလုံခြုံအောင်နေနိုင်ကြမှာလဲ။ဒါကြောင့်ဘာသာကျွန်းမှာဆောက်လုပ်နေတာတွေကိုတည်တည်ချာချာစီစစ်ဖို့လိုအပ်ပါလေ။ဒုက္ခတွေတွေအတွက် BND ရဲ့ကြင်ဖို့အမခံချက်ရရှိဖို့လိုပါလေ။သူတို့ကလူသသိန်းလောက်ကိုမိုးရသည့်အပြီးမှာရွှေ့ပြောင်းလိုပါလေ။နေကုံမှာတော့အပြီးရွှေ့ဖို့မှန်းထားတာတွေ့ရပါတယ်
။ပစံချာကျွန်းလာမှာပဲနောက်ထပ်ပြောင်းရွှေ့ပေးဖို့အတွက်အလားလာရှိတဲ့နေရာက6နေရာရှိနေကြောင်းနဲ့အဲ့ဒီနေရာတွေဟာဥခိယဒေတာဝင်းမှာပဲရှိနေတယ်လို့အဲ့ဒီနေရာတွေစုစုပေါင်းကအေက1300လောက်ရှိပြီးလူပေါင်း2600ကျော်နေနိုင်တယ်လို့လည်းပြောပါတယ်။ဒါအပြင်ပစံချာကျွန်းကိုဒုက္ခတွေမပြောင်းရွှေ့စေခြင်းနဲ့အချက်က6ချက်လောက်ရှိနေပြီးအရေးကြီးဆုံးအချက်ကကျွန်းဟာလူနေထိုင်မှုမသင့်တဲ့နေရာဖြစ်ပြီးအချိန်မီရေလွှမ်းသွားနိုင်တာနဲ့မုန်တိုင်းကံခံရနိုင်တာဖြစ်ပါတယ်။ဒါအပြင်ကျွန်းပေါ်မှာပညာရေးကျန်းမာရေးဆောင်ရှောက်မှုအကန့်အသတ်ရှိနေပြီးအတံမွေးဝန်ကြောင်းအတွက်လည်းအခွင့်အရေးမရှိတယ်လို့အဲ့ဒီကျွန်းကနေလွတ်လပ်စွာသွားလာခွင့်အတွက်အာမခံချက်လည်းမရှိတဲ့အတွက်တတိတခြားစီဖြစ်သွားပြီးထိန်းသိမ်းစခန်းလိုဖြစ်သွားမယ်လို့လည်းထောက်ပြပါတယ်။ဒါအပြင်အဲ့ဒီကျွန်းဟာမြန်မာနယ်စပ်နဲ့ဝေးပြီးဒုက္ခတွေတွေကလည်းမသွားခြင်းကြောင့်ပြောပါတယ်။ဒါကြောင့်ဒီဒုက္ခတွေကိုလူမနေတဲ့ကျွန်းကိုပို့ဖို့အတွက်စီစဉ်နေတာကိုပြန်သုံးသပ်ပြီးဖို့လဲ Miss Kangoo ကတိုက်တွန်းပါတယ
်။ We will urge the Bangladesh government that they get until there is a proper agreement that will ensure the safe and dignified.
ဆိုရင်ကဒုက္ခတွေနေရာရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်မယ်ဆိုတဲ့ခိုင်မာတဲ့သဘောတူညီချက်မရမရှိသူတို့ရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကျမတို့တိုက်တွန်းလိုပါတယ်။ဒီညာကြီးကျမကြီးဘဝနေထိုင်ရေးလို့ရှိရမှာပါ။ဒီကျွန်းကဓာတ်ပြီးကိုအမခံခြင်းပေးနိုင်ပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရကိုယ်တိုင်ကလည်းဝန်ခံထားတာဖြစ်ပါလေ။ဒါကြောင့်ရိုဟင်ဂျာတွေထားနေမပြတ်နိုင်တဲ့အချိန်တော်တွေမှာတော့ ဘေးကင်းလုံခြုံရေးအတွက်ရေရှည်အစီအစဉ်တရရှိဖို့လိုအပ်ပါတယ်
။ Human Rights Watch ရဲ့အစီအစဉ်ကပြုစုသူနဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားမှု Bill Frelick ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုဒုက္ခသည်ဖြစ်နေမှတ်ပုံတင်ပေးပြီးပညာရေးနဲ့ကျန်းမာရေးဆောင်ရှောက်မှုအသေးချာပေးတယ်လို့အတံမူးဝန်ကြောင်းအတွက်စခန်းအပြင်ထွက်ခွင့်ပေးဖို့လည်းတိုက်တွန်းပါတယ်
။ Document တင်ပြခဲ့တာပါ